Welcome to the Voice of America in Burmese.
Mingla menek ma shin Washington myo ro VOA American အတန်ကနေ2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32/40/48တို့ကနေရိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်းရက်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တူညင်ညာပေးမှာပါအိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာလျက်ကြခီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်ရှိနေပါတယ်မက္ကဆီကိုနယ်စပ်တစ်လျှောက်နယ်စပ်ဒဇိုင်းကာယံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အတိုက်ခံဒီမိုကရက်တစ်ပါတီတို့ကြားအငင်းပွားနေကြပါတယ်ဒီလိုသတင်းလေးတွေကြားရမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုဟာလူမျိုးတုံးသတ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်ခဲ့ပါပြီဒါနဲ့ပတ်သက်လို့သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနှาศင်ရဖို့ရှိပါတယ်ဒါအပြင်နမကျော် Time Magazine ကြီးကနေ2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်စီးရင်မှာ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဂုဏ်ပြုရွေးချယ်ခဲ့ပါတယ်ဒီအကြောင်းအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ကပြောပြမှာပါ
မက္ကဆီကိုနယ်စပ်တစ်လျှောက်မှာနယ်စပ်ဒဇိုင်းကာယံဖို့အတွက်ကိစ္စဟာနိုင်ငံတော်အတွက်အရေးပေါ်လောက်ရမယ်အလုပ်ကိုတုံ့ပြန်လှုပ်ဆောင်တာလို့ကြေညာရင်းလွှတ်တော်အမတ်တွေဘက်ကနေလုံလောက်တဲ့ရန်ပုံငွေချမပေးရင်အစိုးရရန်ကြားလဲပတ်မှုရပ်တန့်အောင်လှုပ်ဆောင်မယ်လို့သမ္မတထရမ့်ကချင်းချောက်မှုနဲ့အတူအင်ကာနဲ့မှာသမ္မတအင်ဂျူအိုဗယ်ရုံးခန်းထဲမှာသတင်းတောက်တွေရှိမှာပဲသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကြားမပြေမလည်ဖြစ်ခဲ့ကြပါလေအခုလိုနယ်စပ်လုံခြုံရေးအတွက်အစိုးရရန်ကြားကိုရပ်တန့်စီရတဲ့ပတ်သက်ပြီးသူဂုံယူချောင်းသမ္မတထရမ့်ကပြောကြားခဲ့တာပါအထက်လွှတ်တော်အနည်းစုအများခေါင်းဆောင်ဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်မှာချက်ရှူမာကတော့သမ္မတကအစိုးရရန်ကြားရပ်ပစ်ချင်နေတာဖြစ်ပြီးအခုလိုအငင်းပွားမှုကြောင့်တော့ရပ်တန့်မဖြစ်သင့်ဘူးလို့တောင်းပြန်ပါတယ်။အောက်လွှတ်တော်ထိပ်တန်းဒီမိုကရက်တစ်အမတ်တဦးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်နန်စီပလိုစီကနေဆက်တတိုင်းကိစ္စနဲ့အစိုးရရန်ကြားရပ်ပစ်ဖို့မထိုက်တန်ဘူးလို့ပြောကြားခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးနဲ့ဘတ်ဂျက်ငွေချထားရေးဆိုင်ရာအတည်ပြုချက်ရဖို့အတွက်လိုအပ်တဲ့မင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်ပလိုစီနဲ့သမ္မတထရမ့်တို့ကြားအငင်းပွားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကနယ်စပ်တတိုင်းဟာလုံခြုံရေးအစိတ်ပိုင်းတစ်ခုဖြစ်တဲ့အတွက်လိုအပ်ကြောင်းပြောပြင်မယ်။နန်စီပလိုစီကတော့ဒါမှမှန်ဘူးလို့ညင်းခဲ့တယ်လို့သူ့ရဲ့ပြောကြားချက်ကိုလည်း Chuck Schumer ကထောက်ခံခဲ့တာပါ
။ Google ကုမ္ပဏီရဲ့မှုဆောင်အရာရှိချုပ် Sundar Pichai ကနိုင်ငံရေးပြလိုက်မှုရှိပဲနဲ့ Google ကုမ္ပဏီကိုလုဆောင်နေတာပါလို့ American Outlook တော်တရားရေးကုမ္ပဏီကိုမနေ့တုန်းကပဲပြောခဲ့ပါတယ်။သတင်းအမြင့်တွေရောက်နေတဲ့နေရာဒီကြေပြင်းပြင်းနဲ့စုံလုံးလင်းရှိတဲ့အထက်မှာလက်ရဘက်ကလူတွေရောလက်ဝဲဘက်ကလူတွေစီကပါတရင်နေရတဲ့အကြောင်းသူတို့လည်းအဲ့ဒီတရင်တွေကိုယူတဲ့အကြောင်းစုံလင်းကွဲပြားမှုတွေကိုဖော်ပြရေးကအဓိကအဖြစ်အခိုင်အမာထားပြီးတော့သူတို့တွေအသေးချာလှုပ်ဆောင်နေပါတယ်လို့လည်း Google ကုမ္ပဏီရဲ့အကြီးအကဲ Sundar Pichai ကပြောပါတယ် Republican Outlook တော်အမတ်တွေက Google ကုမ္ပဏီဟာရှိရွှဲဝါဒအမြင်တွေကိုတိတ်ပြီးတော့မဖော်ပြပေးပဲလုံးနေတယ်ဆိုပြီးတော့ဆွဆွဲနေတာပါဒီမိုကရက်ဘက်ကိုရိမ့်နေ Republican ဘက်ကိုဖိနှိပ်တဲ့သဘောဆွဆွဲနေတာပါ Google ကုမ္ပဏီရဲ့အကြီးအကဲ Sundar Pichai ကတော့သူဟာ Google ကုမ္ပဏီကိုနိုင်ငံရေးဘက်လိုက်မှုမရှိစေရပဲဥဆောင်လို့ရှာနေပြီး Google ကုမ္ပဏီရဲ့ထုတ်လုပ်တဲ့ပစ္စည်းတွေဟာလည်းဒီတိုင်းဖြစ်စေရမယ်လို့လွှတ်တော်တရားရေးကော်မတီကိုမနေ့ကပြောဆိုခဲ့ပါတယ်
တရုတ်နည်းပညာကုမ္ပဏီအကြီးအကဲမန်ဝမ်ဂျိုးကိုအမေရိကန်ပြည်ထောင်စုရဲ့ပန်ကြားချက်အရကနေဒါအစိုးရကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေချိန်မှာပဲတရုတ်အစိုးရကကနေဒါတန်တမန်ဟောင်းတူကိုဖမ်းဆီးထားလိုက်ပါတယ်2003ခုကနေ2016အတွင်းဘေဂျင်းနဲ့ဟောင်ကောင်တွေမှာကနေဒါတန်တမန်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူမိုက်ကယ်ကော့ရစ်ကိုဒီသတင်းပတ်စောပိုင်းမှာပဲတရုတ်အစိုးရကဘာအကြောင်းပြချက်မှမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်မန်ဒရင်းဘာသာစကားကျွမ်းကျင်သူကော့ရစ်က ICS ပဋိပက္ခဆိုင်ရာနိုင်ငံတကာအဖွဲ့ရဲ့အရှိမြောက်အာရှဒေသဆိုင်ရာအကြီးအကဲအကြံပေးတဦးဖြစ်ပါတယ်ကနေဒါနိုင်ငံမှာအဖမ်းခံနေရတဲ့ဟ ဟာဝေနီးပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေခြင်းမှာပဲသူ့ကိုအာမခံပေးတယ်မပေးခဲ့တဲ့ကနေဒါတရားရုံးမှာကြားနာဆစ်ဆင်းနေခြင်းမှာပဲအခုလိုကော့ဖရစ်ကိုဖမ်းဆီးထားတာဖြစ်ပါတယ် ICS အဖွဲ့ကြီးကတော့သူ့ကိုဘယ်မှာဖမ်းဆီးထားတယ်ဆိုတာသိအောင်လှုပ်ဆောင်မှာဖြစ်ပြီးအန်ဒီယံမပေးဘဲနဲ့ချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်သူတို့အစွမ်းကုန်ဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
ပါကစ္စတန်နိုင်ငံကပါရှတွန်မျိုးသားရေးလှုပ်ရှားမှုနဲ့ဆိုင်တဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေကိုပါကစ္စတန်အာဏာပိုင်ကစစ်ဆေးနေပြီး VOA ရဲ့ website တွေကိုလည်းပိတ်ပင်ထားလိုက်ပါတယ်ဒေသတွင်းလူထုစုဝေးမှုတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့ဖော်ပြချက်တွေကိုလည်းရဲဘက်ကအမှုဖွင့်လှုပ်ဆောင်နေပါတယ်ခိုင်ဘာပါကတွန်ဝါပြည်နယ်မှာစနေနေ့တုန်းကလူ20လောက်ဆူယုံပြီးတော့ဆန္ဒပြမှုတစ်ခုဖြစ်ပွားခဲ့ကြောင်းအဲဒီမှာဒေသခံရုတ်တံလိုင်းတစ်ခုကစဖာဝစီနဲ့ RFR ရေဒီယိုကဆလတ်မရှုတုကစနပြပွဲမှာပါဝင်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ရဲ့သတင်းတစ်ခုမှာဖော်ပြထားပါတယ်အစိုးရအဖွဲ့အစည်းတွေကိုစန့်ကျင်ရေးတွေစနပြသူတွေကကြွေးကြော်ခဲ့ကြပြီးလူထုကိုအကြမ်းဖက်မှုလှုပ်ဆောင်ကြဖို့လဲလှုံ့ဆော်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကဆွဆဲပါတယ်ဆဖာဝစီယာနဲ့ဆလတ်မရှုတုကတော့သူတို့တွေဟာဒီဆန္ဒပြပွဲအကြောင်းသတင်းလုတ်ဖို့သတင်းသမားတွေအဖြစ်နဲ့ဆန္ဒပြပွဲမှာရှိနေခဲ့ကြတာလို့ဆိုပါတယ်လွန်ခဲ့တဲ့တစ်ပတ်လောက်တုန်းက VOA ဥတုဌာနရဲ့ website ကိုပိတ်ပစ်ဖို့အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုပါကစ္စတန်အာဏာပိုင်တွေကအမိန့်ထုတ်ခဲ့ပါတယ် VOA ရဲ့ဒီဝါဘာသာသတင်း website ကတော့ပိတ်ပင်ခံထားရတာလက်နဲ့ချီကြားနေပါပြီဒီဝါဘာသာနဲ့ VOA ရဲ့ထုတ်လွှင့်ချက်တွေကိုပတ်စတိုစကားပြောသူတွေနေထိုင်ရာပါကစ္စတန်နဲ့အာဖဂန်နယ်စပ်တခြားမှာရှိကြတဲ့သူတွေကအပိတ်ကြတာပါပါကစ္စတန်ပြန်ကြားရေးဝန်ကြီးဖော်ဝတ်ချောင်ဒရီကတော့သူတို့ပိတ်ပင်ခဲ့တဲ့သတင်း website တွေဟာအခြေမြစ်မရှိဘဲမှန်မှန်ကန်တဲ့သတင်းတွေကိုဖော်ပြကြတယ်လို့ဆိုပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48kilohertz 6.53 ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တိုင်းအမနိုင်ခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျန်းပတ်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမှမြောက်တယ်လို့သတ်မှတ်ကြီးညာဖို့ American Outlook တော်ကဒီကနေ့ဆုံးဖြတ်ချက်ချပါတယ်။ထရမ်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ခဲ့တဲ့အခြေအနေတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်လို့သာတမန်ပြောဆိုနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တဲ့ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့တာပါ။ရိုဟင်ဂျာတိုင်းနယ်ချင်းနိုင်ငံတွေကထွက်သွားရလောက်လူခွင့်ချိုးဖောက်မှုကျူးလွန်ခဲ့တဲ့ဒီကိုအရေးယူနိုင်မှုအတွက် Republican နဲ့ Democrat ထိပ်တန်းလွှတ်တော်အမတ်တွေထောက်ခံမှုနဲ့ Ohio ပြည်နယ် Republican Outlook တော်မှ Steve Sharpe ကဆုံးဖြတ်ချက်မူကြောင်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့လှုပ်ရက်တွေအတွက်အရေးယူတဲ့ဆိုတာကိုအင်မီရိုကိုအချက်ပြတဲ့တဲ့ဘောဖြစ်တယ်လို့ဆိုတော့ကပြောပါတယ်အခုအတီးပြုတ်ခဲ့တဲ့ဆုံးဖြတ်ချက်ထဲမှာထောင်နှံခုနှစ်စီချကန်ထားတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စကိုလည်းထည့်သွင်းအပြစ်တင်ထားတာဖြစ်ပါတယ် Ranger ဆိုတဲ့အတောင်းလုံးလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တွေပြန်နိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားတာပါ
American ပြည်တော်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥရေရလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရစေဖြစ်တဲ့နိုင်ငံ၁၀ခုကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီဇင်ဘာလ၁၇ရက်မနေ့ကပဲစာရင်းထုတ်ပြန်ခဲ့ပြီးတော့အဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိနေတယ်လို့အမေရိကန်ဘက်ကသတ်မှတ်ပါတယ်။အဲ့ဒီ၁၀နိုင်ငံကတော့မြန်မာ၊တရုတ်၊ရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ sorry အာရေဗျာ၊တာဂျီကစ္စတန်နဲ့တာခ်မင်နစ္စတာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့အဆင့်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာဟာ1999ခုနှစ်ခေတ်ကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရှိကြောင်းပြဋ္ဌာန်းထားတဲ့ဆိုပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာကန့်သတ်မှုတွေရှိနေတဲ့ကြောင်းရိုဟင်ဂျာပါဝင်လူနည်းစုဘာသာကိုယ်ကိုယ်ယုံကြည်တွေကလည်းခွဲခြားဆက်ဆံခံရတာစော်ကားခံရတာနဲ့ကြမ်းဖက်ခံရတာကိုကြုံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်
အိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာလေးရကြခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုတနင်္လာနေ့မှာစတင်ရောက်ရှိနေပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံခဲ့ပြီးနိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေဆွေးနွေးခဲ့တာပါ။ စ်ပေါင်း12နှစ်ကြာမှာပရမဆုံးအိန္ဒိယသမ္မတတဦးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းအိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးဆောက်လုပ်ရင်းနဲ့ကလဒန်စီမံကိန်းနဲ့မှာပါဝင်တဲ့ရေလမ်းကုန်းလမ်းတိဆောက်ရေးတွေပြီးဆုံးတဲ့အထိဆောင်ရွက်ပေးမှာဖြစ်ကြောင်းအိန္ဒိယသမ္မတကကတိပြုခဲ့ပါတယ်။အိန္ဒိယဟာမြန်မာနိုင်ငံရဲ့17နိုင်ငံမြောက်အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပြီးရင်းနှီးတဲ့တဘာဝတန်းဝေကုမ္ပဏီအများစုပါဝင်တဲ့အိန္ဒိယကုမ္ပဏီပေါင်း26ခုရဲ့မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာတန်း940ရှိပါတယ်။ဒီခီးစဉ်မှာမြန်မာတရားရေးဌာနဆွမ်းဆောင်ရေးမြင့်တင်ရေးအတွက်အိန္ဒိယတရားရေးဌာနကသင်တန်းပေးဖို့နဲ့နိုင်ငံသိပ္ပံနဲ့ဤပညာရဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ပြီးခဲ့တဲ့နှစ်ထဲကအိန္ဒိယကလှူဒန်းခဲ့တဲ့ဆောက်လုပ်ပေးနေတဲ့နေအလုံးပေါင်း150တကအလုံး50တရားဝင်လွှဲပြောင်းပေးရခဲ့ပါတယ
်ဒေါက်ကမြွတ်တဲ့ကုကြောင်လင်းတို့ကဗုဒ္ဓဘုနေ့နဲ့နဲ့ခင်သတင်းစီစဉ်ကိုတင်ဆက်သွားတာပါရှင်။အခုတော့သတင်းလှော်တွေကိုဆက်ပြီးနားဆင်ရမှာပါ။စောစောကသတင်းထဲမှာကြားခဲ့ရတဲ့အချိန်မှာအမေရိကန်နိုင်ငံသားဝင်ကြီးဌာနကသတ်မှတ်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီဇင်ဘာလ17ရက်မနေ့တုန်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ကြေညာချက်ထဲမှာမြန်မာတရုတ်အီရန်နဲ့မြောက်ကိုရီးယားအပါအဝင်10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ကိုဆုံးရှုံးနေတဲ့နိုင်ငံတွေထဲမှာစိုးရိမ်မှုကောင်းတဲ့အဆင့်မှာရှိကြောင်းဖော်ပြထားပါတယ်။ကိုကျော်လွင်ကပဲဆက်ပြီးတော့အသေးစိတ်ပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံနေကြဆဲဖြစ်တဲ့နိုင်ငံ10ခုကိုအမေရိကန်နိုင်ငံသားဝင်ကြီးဌာနကမနေ့တုန်းကပဲစည်းထုတ်ပြန်ခဲ့ပြီးအဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိတယ်လို့အမေရိကန်ကသတ်မှတ်ပါတယ်။အဲ့ဒီ10နိုင်ငံကတော့မြန်မာ၊တရုတ်၊အရစ်ထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ဆော်ဒီအာရေဗျာ၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့အဆင့်ဖြစ်အမေရိကန်ကသတ်မှတ်ခဲ့တာ1996ခုနှစ်ခရဲကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိကြောင်းပြဋ္ဌာန်းထားပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာအကန့်အသတ်ထားနေကြောင်းရိုညာမွတ်စလင်ပါဝင်လူနည်းစုဘာသာကိုးကွယ်ယုံကြည်သူတွေဟာလည်းခွဲခြားဆက်ဆံခံရတာ၊စော်ကားခံရတာနဲ့အကြမ်းဖက်ခံရတာတွေကိုကြုံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ကဒီကကြတဲ့ဗလီတစ်ခုဟာမကြခင်တုန်းကပဲအပိတ်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်တက်တိုမှာအမှုဇီဝဗေဒပညာပို့ချပေးနေတဲ့ရညာမျိုးသားဒေါက်တာဝါကာဥရင်က VOA ကိုပြောပါတယ
်။မြန်မာဆွေရဆက်မှာရှိတဲ့တချို့အရာရှိတဲ့တန်တမန်တွေကအများအားကျွန်တော်ပြောပါတယ်။ဒီကိစ္စဟာရိုဟင်ဂျာကိစ္စဟာဘာသာရေးကိစ္စမဟုတ်ဘူးလို့ကျွန်တော်လည်းအဲ့ဒါကိုလက်ခံချင်ပါ။ဒါပေမဲ့အခုမောင်းတော့မှာဂျာမေပလီရှိအခုသူတို့ပိတ်ထားပါတယ်။သူတို့ကပိတ်ထားတော့လူတွေကပွားရင်လူတွေကိုသူတို့ကဖမ်းမယ်ချိန်ချောက်ပါတယ်။အဲ့ဒါကသက်စီပါကိုတနေ့ကမြန်မာနိုင်ငံရဲ့သာသနာရေးဝန်ကြီးသူရာအောင်ကိုကမွတ်စလင်တွေအကြောင်းရူဟန်ဂျာတဲ့အကြောင်းဘင်္ဂါလီတွေလည်းအကြောင်းအဲ့ဒီမြန်မာနိုင်ငံရဲ့ဆိုးရွားကဝန်ကြီးတယောက်ကဒီလိုစကားမျိုးပြောရင်သူရောသက်စီပြနေတယ်လေ
ကချင်ပြည်နယ်ဟာခရီးရန်ဘာသာကိုးကွယ်သူတွေအများပြားရှိတဲ့ဒေသပါဒီဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့ခရီးရန်ဘာသာကိုးကွယ်မှုတွေမမျှမတဖြစ်နေတာတွေကိုတွေ့ရမယ်အကြောင်းကချင်မျိုးသားစည်းရုံးရဲ့ဥက္ကဋ္ဌဒူဝါဘောင်ဝန်လာရောကပြောပါတယ
်ကျွန်တော်တို့ကချင်ပြည်မှာဗုဒ္ဓဘာသာဒီရဲ့ဒီစီတီပထူးကြီးဆောက်မယ်ဆိုရင်ခွတ်တောင်းလို့မလိုဘူးသူတို့ခြိုက်တဲ့နေရာမှာသူတို့ဆောက်လို့ရတယ်ဒီခရီးရန်ကြီးကြတော့ကိုယ့်ရဲ့ကချင်ပြည်ဆိုပေမဲ့ကိုယ့်ရဲ့ခရီးရန်ကျောင်းကြီးကိုဆောက်မယ်ဆိုရင်သူတို့ခွင့်ပြုချက်မရှိရင်ဆောက်လို့မရဘူးအဲ့ဒါမျိုးပေါ့အဲ့ဒါတော့မညီမျှဘူးပေါ့နောက်တစ်ခုကကျွန်တော်တို့စီမှာတိုက်ပွဲကြီးဖြစ်တဲ့အခါမှာကြတော့ဒီဖျားကြောင်းကြီးကိုဘာမှလေးစားမှုမရှိဘူးသူတို့မိချုပ်လိုက်ရွှေ့လိုက်တယ်နောက်ဖြစ်စည်းပလိုက်တယ်ဥမာဖျားတိုက်ပွဲဖြစ်တဲ့နေရာမှာဇေဒီပထိုးတွေလည်းရှိတယ်ပဲဇေဒီပထိုးတော့သူတို့ဘာမှမလုပ်ဘူးဒါပေမဲ့ဖျားကြောင်းတွေတော့သူတို့ဖြစ်စည်းတယ်ပေါ့နော်နောက်ပြီးတော့ရက်ရွာမှာဖျားကြောင်းကြီးရှိတဲ့နေရာတွေကိုဒီအမျိုးနဲ့ထိုးတယ်ပုံနဲ့ကျဲတယ်မိချုပ်လိုက်တယ်ဒါမျိုးပေါ့
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာက2019ခုနှစ်တုန်းကပါကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရတွေလူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်အခိုင်အမာချမှတ်ထားတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်ကိုကျော်အောင်လွင်ပါရှင်
မကြခင်မှာတော့မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်တဲ့ကျူးလွန်မှုတွေဖြစ်ခဲ့ကြောင်းအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တဲ့အကြောင်းကိုအသေးစိတ်ကြားဖို့ရှိပါတယ်ရှင်။အင်းစိန်ထောင်မှာနှစ်ရှည်ထောင်ဒဏ်ကြာခံနေရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်နာမည်ကျော် Time Magazine ကြီးက2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ရင်းစည်းမှထည့်သွင်းဂုဏ်ပြုလိုက်ပါတယ်။အလားတူဗြိတိန်ခြေဆိုင် Press Gazette သတင်းလွတ်လပ်ခွင့်ဆိုင်ရာဖွဲ့ကြီးကလည်းဂုဏ်သိက္ခာကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတင်းလာနေကချီးညင်ခဲ့ပါတယ်။အကြောင်းစုံဆက်ပြီးနားဆင်ပါရှင်။အရင်ကနိုင်ငံခေါင်းဆောင်တွေလုပ်ငန်းရှင်တွေအများအကျိုးအတွက်ဆောင်ရွက်နေသူတွေစာရာတွေကို Time Magazine ကနှစ်စဉ်အခုလိုနှစ်ကုန်ကန်ဒီအချိန်ရောက်တိုင်းရွေးချယ်ချီးမြှင့်နေတာဖြစ်ပါတယ်။ဒီနှစ်အတွက်ထူးခြားချက်အဖြစ်ထင်ရှားတဲ့သတင်းသမား၄ဦးနဲ့သတင်းစာကြီးတစ်စောင်ကိုရွေးချယ်ပြီး2018ရဲ့အထူးခြားဆုံးပုဂ္ဂိုလ်များအဖြစ်ဖော်ပြခဲ့ပါတယ်။မျက်မှောက်ခင်မှာဖိနှိပ်မှုတွေခံနေရတဲ့သတင်းသမားတွေဟာအမှန်တရားအတွက်နောက်မဆုတ်ပဲကာကွယ်တိုက်ပွဲဝင်နေကြတာကိုမိမောင်းထိုးပြနိုင်အောင်သူတို့အနေနဲ့စ조사ခဲ့တာဖြစ်တယ်လို့ Time Magazine ရဲ့အမှုဆောင် Editor Sam Jacobs ကအခုလိုပြောပါတယ
် I think we are trying to make a statement in so far as we're trying to draw attention to the importance of a free press.
တရင်လလခွင့်ရဲ့ရေးပါမှုနဲ့ဒီကနေ့ခေတ်ဖိအားပေးမှုတွေခံရတဲ့သတင်းသမားတွေအနေနဲ့အချက်တဲတွေကြားကလှုပ်လှုပ်နေကြတာကိုလူများအလေးထားဂရုပြုလာစေဖို့စ조사တဲ့အနေနဲ့အခုလိုတက်နိုင်တဲ့ဘက်ကခြေခြေပြက်ပြက်လုံနိုင်အောင်ကျွန်တော်တို့စ조사တာပါ
အမှန်တရားကိုကာကွယ်စောင့်ရှောက်သူတွေအဖြစ် Time Magazine ကြီးကရွေးချယ်ခံရသူတွေနဲ့ပတ်သက်လို့ Sam Jacobs ကအခုလိုရှင်းပြပါတယ
် Specifically we're looking at Jamal Khashoggi the Saudi Arabian journalist who was killed in the Saudi consulate
in Istanbul. Istanbul မြို့ Saudi consulate ဝင်ရုံးမှာတပ်ခံရတဲ့ Saudi သတင်းသမား Jamal Khashoggi ရဲ့ဖြစ်ရပ်နောက်တစ်ခါမနေ့ပြန်ဆိုရင်ထောင်ထဲမှာကျဉ်းကျခံရတာတစ်နှစ်ပြည့်တော့မဲ့ Reuters သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဖြစ်တဲ့ဟာသတင်းလက်ခွင့်ဘလောက်ဖိနှိပ်ခံနေရတယ်လဲဆိုတာတကယ်ပဲထင်ရှားတဲ့တာရကတွေပါ။နောက်ပြီးတော့ဖိလစ်ပိုင်နိုင်ငံကအင်တာနက်ဝက်ဘ်ဆိုက်တစ်ခုရဲ့အမှုဆောင်ညွှန်ကြားရေးမှူးရော့ပလာမာရီယာရက်စတာနဲ့ The Capital Gazette သတင်းစာရဲ့သတင်းတော့တွေကိုကျွန်တော်တို့ရွေးချယ်ခဲ့တာဟာဒီနှစ်အတွင်းသတင်းလောကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုအကောင်းဆုံးမီးမောင်းထိုးပြနိုင်ခဲ့တဲ့ဖြစ်ရပ်တွေလို့ကျွန်တော်တို့မြင်ပါတယ်။
ပြီးခဲ့တဲ့ဇွန်လက American ပြည်ထောင်စု Maryland ပြည်နယ်ရဲ့မြို့တော် Annapolis မှာအခြေစိုက်တဲ့ The Capital Gazette သတင်းစာတိုက်ကိုမချေမနှက်ဖြစ်နေသူတဦးကဝင်ရောက်ပြီးတနက်နေ့ပြစ်ခတ်ရမှာလူ9ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်လူအများတုန်လှုပ်ခဲ့ကြတာပါအခုလို Time Magazine ကြီးကရွေးချယ်ဂုဏ်ပြုလိုက်တဲ့သတင်းသမားတွေဟာလူမျိုးရေးဒီမိုကရေစီလွတ်လပ်မှုတို့ကိုကာကွယ်ပေးနေသူတွေဖြစ်ပြီးမှန်ကန်တဲ့အချက်လက်တွေကိုရှာဖွေခဲ့ကြသူတွေဖြစ်တယ်လို့ Sam Jacobs ကပြောပါတယ်ဒါအပြင်2018ခုနှစ်အတွင်းဖြစ်ရပ်တွေကိုကြည့်မယ်ဆိုရင်တစ်ဖက်မှာအမှန်တရားနဲ့အခြားတစ်ဖက်မှာတော့တဟုန်တိုးမြင့်မားလာတဲ့သတင်းအမှားကိစ္စရပ်တွေဖြစ်တယ်လို့သူကဆိုပါတယ်။ဒါကြောင့်မတူညီတဲ့သဘောထားတွေရှိနေကြသူတွေကြားစိတ်ထားပြေဝစွာနဲ့အပြန်အလှန်ဆွေးနွေးဖလှယ်နိုင်ရေးအချက်အလက်တွေကိုထောက်ပြတဲ့သတင်းသမားတွေရဲ့အခန်းကဏ္ဍကို Time Magazine အနေနဲ့မိမောင်းထိုးပြသခြင်းတဲ့အတွက်အခုလို2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ရင်းစည်းမှာထင်ရှားတဲ့သတင်းသမားတွေကိုရွေးချယ်ခဲ့တာဖြစ်တယ်လို့ Sam Jacobs ကဆိုပါတယ်။အလားတူဗြိတိန်နိုင်ငံမှာပိုလစ်ဇာစုနဲ့အညီတက်မှတ်ခံထားရတဲ့ဂုံတိုက်ခါကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုရဲ့ကဘာလုံးဆိုင်ရာသတင်းစုံစမ်းရေးသားမှု2018ခုနှစ်အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ10ရက်နေ့ကလန်ဒန်မြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုဆုပေးရခဲ့ပါတယ်။သူတို့နှစ်ဦးဟာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုခံရတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းသတင်းရေးသားဖော်ပြခဲ့သူတွေဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုကြောင့်နိုင်ငံတကာရဲ့အယူအဆကိုကြီးကြီးမားမားထိရောက်ခဲ့တယ်လို့ကမ္ဘာမှာလည်းသတင်းစာပညာနဲ့ပတ်သက်လို့မှန်ကန်တဲ့ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တယ်လို့စုရွေးချယ်ရေးဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်လက်ရှိအချိန်မှာတော့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးရေးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးတောင်းဆိုနေပါတယ်။အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုတော့ဒီဇင်ဘာလ24ရက်နေ့မှာရန်ကုန်တိုင်းတရားရုံးချုပ်မှာကြားနာစစ်ဆေးမှာဖြစ်တယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ်ရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်ပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ခြေတဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေ့ရက်ဆက်ချက်ရေးထည့်ဖို့မမေ့ပါနဲ့နော်။ဒီပြည့်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့တဲ့လုံခြုံရေးတပ်တွေရဲ့ရက်စက်တဲ့နေမြင်ရှင်းလင်းမှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အပြင်ထောင်ဒဏ်ကြခံနေရတဲ့ရိုက်တာသတင်းတောင်2ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကို American Outlook တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။ဒေါ်လာလာတန်းကအကြောင်းစုံကိုပြောပြမှာပါရှင်
။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာလုံခြုံရေးတပ်တွေကတုံ့ပြန်တဲ့မြန်မာရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာတွေအပေါ်ရက်စက်တဲ့ကျူးလွန်မှုတွေဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ကြောင်းနဲ့အင်းနေကြီးပါမှာရိုဟင်ဂျာ၁၀ဦးအသက်ခံရမှုကိုသတင်းယူခဲ့မှုနဲ့ပတ်သက်လို့ထောင်ချခံရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့ပြန်လွှတ်ပေးရတဲ့အဓိကတောင်းဆိုတဲ့ Resolution 1091ဆုံးဖြတ်ချက်1098ကို115ကြိမ်မြောက်အောက်လွှတ်တော်မှာအင်္ဂါနေ့ဖြစ်တဲ့ဒီဇင်ဘာလ7ရက်နေ့ကအတန်နဲ့မဲခွဲဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံခြားရေးဆက်ကော်မတီဝင်တွေဖြစ်ကြတဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်မှ Steve Shepard နဲ့ New York ပြည်နယ်က Democrat အောက်လွှတ်တော်မှ Elliot Engel တို့ဦးစီးပြီးဒီမိုကရက်တွေရော Republican အမတ်တွေကပူးတွဲတင်သွင်းခဲ့ကြပြီးအင်္ဂါနေ့ကဆင်နွေးခဲ့ကြရမှာ California ပြည်နယ်အောက်လွှတ်တော်မှ Brett Sherman ကဒီအဆိုပြုချက်ရဲ့အဓိကဥတီချက်ကိုအခုလိုရှင်းပြခဲ့ပါတယ်
This resolution calls out the Burmese military for their acts of ethnic cleansing against the Rohingya and highlights the cases of two journalists
ဒီဆိုပြုချက်မှာမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေနဲ့သမိုင်းဝင်တဲ့သတင်းတွေယူမှုကြောင့်ထောင်ချခံရတဲ့ Reuters သတင်းတော်နှုတ်ဦးရဲ့အရေးကိုမိမောင်းထုတ်ပြထားပါတယ်
။အောက်လွှတ်တော်မှရှမ်းမညာပဲဆက်ပြီးအလုတ်ကျန်းနဲ့ထောင်ကန်ခွနှစ်ချခံရတဲ့ Reuters သတင်းတော်နှုတ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ There is only one just outcome here. State Councilor Anna Sansu Chi and president
ဒီမှာကရလတ်တစ်ခုပဲရှိမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဒီသတင်းတော့တွေကိုလွှင့်ချင်းချမ်းသာခွင့်ပေးဖို့လိုပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ရက်စက်တဲ့ပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုလည်းမြန်မာအစိုးရကအတိမတ်ပြုဝန်ခံပြီးရိုဟင်ဂျာတွေကိုလည်းနိုင်ငံသားခံယူခွင့်ပေးဖို့လိုပါတယ်ဒီဆိုပြချက်ကိုကန့်ကွက်မဲမရှိထောက်ခံခြင်းအပြင်လက်ရှိလူမျိုးတုံးတပ်ဖြတ်မှုကိုအဆုံးသတ်ရမယ်သတင်းတော်နှစ်ဦးကိုပြန်လွတ်ပေးရမယ်ဆိုတာအရေးကြီးကြောင်းပြသရရောက်ပါတယ
်အဆိုပြုချက်ကိုပူးတွဲတင်သွင်းခဲ့တဲ့အာရှပစိဖိတ်ဆက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှတက်ယူဟိုကတော့မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူရဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အတွက်အမေရိကန်အစိုးရအနေနဲ့အသိမှတ်ပြုဖို့အခုလိုတိုက်တွန်းလိုက်ပါတယ်
The United Nations released a report just months ago asserting that the Burmese military systematically targeted civilians in a manner consistent with genocidal intent.
ကုလသမဂ္ဂကလွန်ခဲ့တဲ့လအနည်းငယ်ကပဲအစီရင်ခံစာထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ကအရဲသားတွေကိုစနစ်တကျပြစ်မှတ်ထားတိုက်ခိုက်တဲ့လူရဟာ genocidal intent လူမျိုးတုံးတပ်ဖြတ်မှုရည်ဝဲတဲ့လူရဖြစ်တယ်လို့ဆိုခဲ့ပါတယ်။အချက်လက်ရှာဖွေရင်းနဲ့တခြား NGO တွေကလည်းမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ခဲ့ရမှာနှိမ့်ဆက်ညှဉ်းပန်းမှုအတ္တမပြုကျင့်မှုအမျိုးသမီးနဲ့ကလင်ငယ်တွေအပါအဝင်အပြစ်မဲ့တဲ့အရသာတွေကိုတပ်ဖြတ်မှုရိုဟင်ဂျာကြီးရွာတွေကိုမိရှုမှုစတဲ့အထောက်အထားတွေကိုတွေ့ခဲ့ရပါတယ်။ဒါကြောင့်တန်တရားဖြစ်စရာမရှိတာကဒါဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာပါပဲလို့အောက်လွှတ်တော်မှယူဟိုကပြောခဲ့တာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာသတင်းယူမှုကြောင့်သတင်းတောက်တွေဖမ်းဆီးခြင်းခံနေရပြီးအထူးသဖြင့် Reuters သတင်းတောင်နှစ်ဦးတို့ကိုပြန်လွှတ်ပေးဖို့ကိုလည်းအောက်လွှတ်တော်မှအင်္ဂလာတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့နှိပ်စက်မှုကိုပြီးခဲ့တဲ့သတင်းပတ်ကပဲ PILBJ ခေါ်လူမှုရေးရာနိုင်ငံတကာဥပဒေနဲ့ policy အဖွဲ့ရဲ့အစီရင်ခံမှုနဲ့ American ခြေစိုက် Holocaust ပြတတ်ရဲ့ထုတ်ပြန်ချက်တွေကိုအခြေခံပြီးဒီပြစ်မှုဟာ American ရဲ့ကန့်သတ်ချက်အရလူမျိုးတုံးတပ်ဖြတ်မှု ကျူးလွန်ရမြောက်တဲ့အတွက်မြန်မာစစ်တပ်ပေါ်အရေးယူဖို့အောက်လွှတ်တော်အမတ်တွေကတိုက်တွန်းခဲ့ကြပါတယ်။အမေရိကန်အစိုးရအနေနဲ့လက်ရှိရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကို ethnic cleansing လူမျိုးစုလိုက်ဖယ်ရှားမှုလို့တတ်မှတ်ရကနေ genocide လူမျိုးတုံးတတ်ဖြတ်မှုအဖြစ်တတ်မှတ်ပေးဖို့လေနယူးယောက်အောက်လွှတ်တော်မှအက်ဂျက်အင်ဂါကခုလိုတိုက်တွန်းလိုက်ပါတယ်။
This is an important resolution that gives a name to the atrocities that occurred in Rakhine State, calling them genocide, and urges the Trump administration to take appropriate action.
ဒါဟာအရေးကြီးတဲ့သုံးချက်ဖြစ်ပါတယ်။ဒီကိစ္စမှာကျွလွန်ခဲ့တဲ့ရက်စက်တဲ့လူရွေးကိုဂျီနိုဆိုက်ဖြစ်သတ်မှတ်ပါတယ်။ဒေါ်နယ်ထရမ့်အစိုးရအနေနဲ့မြန်မာစစ်တပ်ကိုသူတို့ကျွလွန်တဲ့ပြစ်မှုတွေအတွက်အရေးယူဖို့တောင်းဆိုပါတယ်။ဒါအပြင်အချင်းကြနေတဲ့ writer သတင်းတောင်နှူးပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဒီအဆိုပြုချက်ကိုအတည်ပြုခြင်းအပြင်အဖမ်းခံရတဲ့ဒင်းတောက်ကိုစားအပြင်ပွင့်လင်းပြီးဒီမိုကရေစီနှိကျမြန်မာလူအဖွဲ့အစည်းပေါ်ထွန်းရေးတွေလဲထောက်ခံအပြေးသွားဖို့ရှိပါတယ်လို့အောက်လွှတ်တော်မှအင်္ဂါကပြောသွားတာဖြစ်ပါတယ်ဒီအဆိုပြုချက်ကိုအတန်နဲ့မဲခွဲဆုံးဖြတ်ခဲ့ပြီးအင်္ဂါနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်အလားတူပဲအထက်လွှတ်တော်မှလည်းမြန်မာစစ်တပ်ရဲ့လုပ်ရတွေပေါ်ပြစ်မှတ်ထားအရေးယူဖို့Burma Human Rights and Freedom Act of 2018ကိုလည်းပြန်လည်တင်သွင်းဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီတော့တွင်မှာတော့အမေရိကန်နိုင်ငံဂျာယီဌာနကအင်ဂါနေ့ကသတင်းစာရှင်းလင်းပွဲမှာလက်ထောက်ပြောခွင့်ရပုဂ္ဂိုလ် Robert Palladino ကမြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြင့်တမပြောဆိုခြင်းမရှိခဲ့ဘဲလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်သာဆက်လက်ပြောဆိုခဲ့ပြီးအမေရိကန်အစိုးရအနေနဲ့အဓိကထားတာကတော့ဒီခိုင်ပြည်နယ်မှာပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းပေးဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အပြင်ရက်စက်တဲ့လုပ်ရတွေကိုကျူးလွန်ခဲ့ကြသူတွေကိုအယူနိုင်ဖို့ပဲဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါရှင်။ဒေါ်လာလာတန်ကနေအမေရိကန်အောက်လွှတ်တော်မှမြန်မာအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ genocide လူမျိုးတုံးတပ်ဖြတ်မှုတွေမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့အကြောင်းအမေရိကန်အောက်လွှတ်တော်အမတ်တွေဘာကြောင့်ဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအသေးစိတ်ပြောပြသွားတာပါ။ဗုဒ္ဓဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်ကနေနောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသုံးသက်ချက်နဲ့ဗဟုသုတရပွဲကဏ္ဍစုံကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေမှာလည်းမနက်ပိုင်းအစီအစဉ်ဆိုလို့ရှိရင်တော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိညနေအစောပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီမှနဲ့မနက်8နာရီနဲ့ညပိုင်း10နာရီမှလည်းတစ်ချိန်စီပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုလိုကဘာတလွားကရှိတဲ့ VOA ပရိသတ်တွေတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ရဲ့ဒုတိယပိုင်းအစီအစဉ်ကိုတော့မကြခင်မိနစ်ပိုင်းအတွင်းစတင်တော့မှာပါ။ဒုတိယပိုင်းကဏ္ဍမှာတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်။ဒါအပြင်ကဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာတဲ့ကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြက်လဲကျမတို့တင်ပြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7.19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို7.25 32နဲ့စနေတနေ့တွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ line to meter 32 kHz 933က line to meter 40 kHz 0483ည line to meter 48 kHz 6153ည line net meter 190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်း나 यु ဝက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုမျိုးလည်းရရဥရနဲ့ပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့လိုမရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဒီနာမတာလက်ထက်မှာအစိုးရလက်ထက်မှာ1990ခုခုမှာပေါ့နော်ဒါလည်းမြန်မာပြည်က
ဒါကတော့မြေယာဥပဒေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုဆွေးနွေးဖလှယ်ထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတော့ဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ကနေကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင်
။ BRI ရဝန်းလန်းစီမံရေးအတွက်တရုတ်မြန်မာပူးတွဲအထုတ်ဖို့လိုအပ်ဆွဲခေါင်းစဉ်နဲ့ Union Tech သူအင်္ဂလိပ်ချင်းနဲ့နိုင်ငံတကာဆက်ဆံရေးပါမခဘီရှိဟောင်းရေးတဲ့ဆောင်းပါးကို The Global Times မှာဖတ်ရပါတယ်။PRI ကြီးကြီးအဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းလိုက်ကြဟာဒီစီမံကိန်းကိုမြန်မာဘက်ကဘလောက်ကြိုးစားကြောင်းပြသရကြဖြစ်ပါသလဲတရုတ်ဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်ပြပအရင်းအနှီးများရဲ့အဓိကအရင်းအမြစ်ဖြစ်ပြီးနိုင်ငံခြားအပြန်အလှန်မီခရိုမှုဟာလည်းနက်နက်ရှန်ရှန်ရှိနေတယ်လို့ဆိုပါတယ်တရုတ်စီးပွားရေးနဲ့မဟာဗျူဟာအတွက်အရေးပါတဲ့ PRI စီမံကိန်းဟာဖွံ့ဖြိုးမှုနဲ့တဲ့မြန်မာမြောက်ပိုင်းဒေသကိုအလင်းအမြန်တုတ်တက်ဖွံ့ဖြိုးလာစေလိမ့်မယ်လို့ရေးထားပါတယ်ဒါမဲ့မြန်မာလူထုဘက်ကဒီစီမံကိန်းကိုကောင်းကောင်းသဘောမပေါက်ကြပါဘူး။အစိုးရအရာရှိနဲ့အထက်လွှာလူနည်းစုထောက်ကပဲတရုတ်နဲ့ဆက်ဆံရေးမူဝါဒကိုစီကြတာဖြစ်ပါတယ်။သာမန်ပညာရလူရန်းစားတောင်သိပ်ပြီးမစီစီကြပါဘူးတဲ့။ဒီလုပ်ငန်းတွေရဲ့ဘေးထွက်အတွေ့အကြုံတချို့ကြောင့်တရုတ်မလိုလားတာဆန့်ကျင်ဆန္ဒပြတာတွေမကြာခဏဖြစ်လာပါတဲ့။ဒီဆန့်ကျင်မှုတွေဟာရင်းနှီးမြှုပ်နှံမဲ့တရုတ်ကုမ္ပဏီတွေအတွက်အယုံအကြည်ညှော်နှဲစေနိုင်တယ်လို့လည်းဆိုထားပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းအတွက်တစ်ဖက်နဲ့တစ်ဖက်အမြင်မူဝါဒတွေကိုပူးပေါင်းညှိနှိုင်းဆောင်ရွက်မှုမရှိတာတွေအရင်းအနှီးကိစ္စမြေယာသိမ်းပိုက်မှုကိစ္စသဘာဝပတ်ဝန်းကျင်ကာကွယ်ရေးလမ်းကြောင်းတစ်လျှောက်လုံခြုံရေးစတဲ့စင်ခေါ်မှုတွေဟာအများအပြားရှိနေရပါတယ်။နိုင်ငံနယ်စပ်ကုံတွယ်ရေးဟာတစ်ဖက်သက်ဖြစ်နေပြီးမြန်မာဘက်ကအကြီးအကျယ်အဆုံးပေါ်နေတဲ့အပြင်နယ်စပ်တိုင်းဒေသပဋိပက္ခတွေဟာလည်းနယ်စပ်ကုံတွယ်ရေးကိုထိခိုက်စေပါတဲ့။မြန်မာအနေနဲ့ကဒေသခံတွေရဲ့စာဝန်နေရေးကိုပိုပြီးဂရုမစိုက်ဘူးဆိုရင်သဘာဝပတ်ဝန်းကျင်ကိုဘယ်လိုစနစ်တကျကာကွယ်မယ်အလုတ်ကိုင်းမြေယာသိမ်းပိုက်မှုစတဲ့ကိစ္စတွေအင်အားဖြူဖြတ်တဲ့ကိစ္စတွေကိုအယူတစိုက်မကိုင်းတွဲမဆောင်ရွက်ဘူးဆိုရင်မြန်မာနိုင်ငံရင်းနဲ့လုံခြုံရေးမှာများစွာလွှမ်းမိုးအကျိုးရှိနိုင်မဲ့ BRI စီမံကိန်းဟာများစွာထိခိုက်သွားနိုင်ပါသေးတယ်မြန်မာနိုင်ငံရဲ့လူအချက်တွေကိုတရုတ်ဘက်ကအတိအကျနားလည်သဘောပေါက်ပြီးစံတရားတွေပပျောက်သွားအောင်နှစ်ဖက်အပြန်အလှန်ယုံကြည်မှုတိုးတက်လာအောင်လက်တွေ့ကြတဲ့စီမံစည်းကမ်းတွေနဲ့လှုပ်ဆောင်ဖို့လိုအပ်နေပါတယ်တရုတ်တို့ဘက်ကစိတ်ကမ်းယထာလန်းအဝေးပြေးလန်းစတာတွေတိဆောက်တဲ့အခါမှာဒေသခံလူသားတွေကိုလေ့ကျင့်သင်တန်းပေးဖို့လည်းအထူးအရေးကြီးပါတယ်အခြေခံအဆောက်အဦစီမံကိန်းတွေတိဆောက်တဲ့အခါမှာမြန်မာဘက်ကပွင့်လင်းမြင်သာမှုပုံမစည်းဖို့လိုအပ်သလိုမြန်မာဈေးကွက်ကိုဝင်ရောက်တဲ့အခါမှာတရုတ်ကုမ္ပဏီတွေဘက်ကလည်းအနောက်နိုင်ငံကုမ္ပဏီတွေကိုပူပေါင်းပါဝင်လာဖို့ရှာဖွေစစ်မှားတယ်တဲ့ဒီလိုမှသာဖြင့်အလွန်ကြုံပြိုင်ဆိုင်မှုနဲ့ထိခိုက်ပုံပယ်မှုတွေကိုနှဲပါစေလိမ့်မယ်လို့လည်းပဲသူကအကြံပြုထားပါတယ်တရုတ်မြန်မာနှစ်နိုင်ငံတို့ဟာနှစ်ဖက်လူသားချင်းပူပေါင်းဆောင်ရွက်မှုအတွေ့အကြုံနှဲပါတဲ့အတွက်နှစ်ဖက်ဘာသာစကားနဲ့လုပ်ငန်းအတွေ့အကြုံချင်းအမြင်ဖလှယ်တာအပြန်အလှန်နားလည်မှုရရှိအောင်လည်းပဲလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းတရုတ်ရဲ့နေရာယူမှုတွေတိုးလာနေချိန်မှာပဲရွှင်းချံအများစုရှိနေတဲ့အဲ့ဒီဒေသမှာအိန္ဒိယဆောက်လုပ်ပေးတဲ့အင်ယာရီတွေကအလုံး250ကိုသမရရမ်နတ်ကိုဗန်က မြန်မာ အစိုးရကို လှည့်ပန်းပေးရခဲ့တယ်လို့ ဒီဇင်ဘာလ 17 ရက်နေ့တော့ The Economic Times မှာ ဆောင်းပါးရှင် ဒီပန်ချန် ရိုက်ချာရီ ကရေးပါတယ် မြန်မာ နိုင်ငံကို 4 ရက်ကြာ ခီးသွားရောက်တဲ့ အိန္ဒိယ သမ္မတဟာ ဒေါန်ဆန်းစုကြည် နဲ့ တွေ့ဆုံပြီး မြန်မာ နိုင်ငံ ပြောင်းလဲရေး ကာလမှာ လက်တွေ့ကျုံနေရတဲ့ စိန်ခေါ်မှုတွေကို အိန္ဒိယက နားလည်ပါကြောင်းနဲ့ မြန်မာ ငြိမ်းချမ်းရေး လုပ်ငန်းရှင်ကို လည်း အပြည့်အဝထောက်ခံကြောင်း ပြောခဲ့ပါတယ်တဲ့ ဒီခီးစဉ်မှာ မြန်မာ တရားရေးဌာန စွမ်းဆောင်ရေး မြင့်တင်ရေးအတွက် အိန္ဒိယတရားရေးဌာနကတင်တန်းတွေပေးဖို့နဲ့နှစ်နိုင်ငံတိုက်ပန်တဲ့ညှိပညာရေးအဆိုင်အပူးပေါင်းဆောင်ရွက်မှုတွေလုပ်ရေးသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဒေါ်လာ25ငါးသန်းနောက်ထပ်လှူဒါန်းခဲ့တဲ့အိန္ဒိယကသူတို့အဲ့ဒီဒေတာမှာဆောက်လုပ်ပေးနေတဲ့နေအလုံးပေါင်း230ကအလုံး90ကိုတရားဝင်လွှဲပြောင်းပေးခဲ့တာပါအိန India Tamra Lajima, India Nangandari Mamadigo, Nidiro Yango Manali Lizzi Dwigani, Wenyoye, Sayo Visa Pima Chichao, Jinya Kebare, India Tamara Gale, Yamaha, Ashidam Ashane, Asian Nangandrigo, India Lamp of Sea Dre, Tabawa, Dadas in Pinidelu, Pioja Kedalu, India Shimio Muarane, India Parma Muararima, Yamaha, Adiga Nangandu Kupiajao, Pioja Kedelu, Popia Tabare.
Salabiro, American don't neck in English, thing as a season go dollar laga, dollar la danga, disamabashi.
Grimly, Timjami, idiom atungaro.
Drive me up the wall.
Pibari, saloon banga. Drive, drive ga, mauna. ME mega chino chima you be up ga apo so lo drive me up ga apo go maung ne tbo phit par the wall wall ga niyan so lo sgwat hun ye dai yai di be ga lo niyan mo go maung tit de tbo phit par di tung sin tit la da ga lo hlaung yin le ma yauk ni le trade san da kaung go a pyin ga sa le phit si a naw she phit yaung lo lo phit si a ri a the ma shi de a kaung ga hlaung yin ye niyan mo go ပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝင်ဖြစ်ပါတယ်။ဒါကြောင့်အီဒီယမ်အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်နှောက်ယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ဂျော့ဂျ်ကိုပြည့်တဲ့ဥပမာကိုနားဆင်ကြကြရအောင်။I
don't want to visit my cousin's place. He has five kids. And they drive me up the wall.
Chinogaro, Chinoni, do we wear in a lemetualu, Ovia? Too ma, clean my out on shidily. Throw down, Chino, twenty days, bow me yellow, divi yavari, Umago, not a cow, Nasi Jijayao.
I don't want to visit my cousin's place. He has five kids, and they drive me up the wall.
Ludu Ugo, sit in now shed pissy.
Drive me up the wall.
ကိုတာညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းတိုင်းလီလိုက်စီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြေလွတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိစ္စပါဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့တပ်ဆိုင်ရာကနေပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကနှိုးဆော်ခဲ့တဲ့နောက်တိုင်းသာဒေသတွေအထူးသဖြင့်တော့ဒီပြည်ပခဒေသမှာရှိတဲ့လ
ဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးတော့မှာပါ။ပေါင်ဆွေးနွေးပြီးဖို့ပုဂ္ဂိုလ်၃ဦးကျွန်တော်အဓိကဖိတ်ခေါ်ထားပါရစေ။ပထမတူကတော့တိုင်းရင်လူတုတုတ္တရေမိဖွဲ့ဖွဲ့ကပါဥပစုပါ။နောက်တူကတော့ဒီဒုမြေကွန်ရဲ့အဖွဲ့ကြီးကပါမိခမွန်မာ။နောက်တူကတော့ကချင်ဝိုင်းမော်ဒေသစမဒေသမြေယာကာကွယ်ရေးအဖွဲ့ကပါဥတုနန်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဥပစုကိုဖိတ်ခေါ်ချင်ပါတယ်။ဥပစုကြားပါလားခင်ဗျာ။ဟုတ်ကဲ့ဥပစေခုနကကျွန်တော်ပြောသွားလို့ပါဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေမှာတော်လေးငြင်းချက်ရှိပါတယ်တချို့ဥပဒေကြီးကကြွညင့်သူတွေကတော့ဒါဟာ diha mishi dene ubre sura pyo ware da mae tacho ja ro le di ubre ha pyo mae su no miya muwara bo no miya policy twae chi kan ja le da u song lo wa mae kisa phit de luwa de luwa che phit de lu le pyo ni ja ware a ro uba sui a myin o yin lo ti ja ware khmyar di ubre ne pat da lu
di ne ne la yin ya ubre ne pat da pi lo dilo bo no a lo mishi de mo shi de na dilo shi ja ware da mae di u sa ga a yin lo jano lo pyan chi ne shin ye ni na wa da me the ma a so ya de the ma taw go 90 de khu chin ma bo no da ni ne ni la miya ဒီမှာကတော့ဘယ်လိုဖွဲ့ဖြစ်ဖြစ်ပြီးတော့အဲ့ဒီအဖွဲ့ကပြည်နေတော့ကိုယ့်ရဲ့ပြည်နဲ့တော်တော်လေးလေးလောက်ပြီးတော့နေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေန
ဒီကနေ့ကျွန်တော်တို့ကမှာတွေ့ရတယ်အများကြီးရှိတယ်။တကယ်တော့ကြည့်ကြရတော့လေဖိုင်တိုင်းသားတွေရဲ့နေရာနဲ့ဖိုင်တိုင်းသားတွေအတွက်နေရာဝန်ကြီးပေးဖို့အတွက်ပါလေ။ဒါတွေနေရာလုတ်တယ်ဖို့အခွင့်အရေးတွေ။နေရာနဲ့ပတ်သက်တဲ့ပိုင်ဆံခွင့်တွေရဖို့အတွက်လည်းလိုအပ်နေသေးတယ်။ဒါကြောင့်အနေနဲ့ပြောရရင်တော့ဒီလိုမျိုးလမ်းကြီးတိုင်းဥပဒေတစ်ခုဟာကြည့်ရတော့ရှိတယ်မှာလေ။
ဒါမဲ့အခုလက်ရှိဥပဒေကြီးကတော့တော်တော်ကြီးကိုစိုးစိုးဝါးဝါးအသိဉာဏ်ရှိတယ်။ဟုတ်ကဲ့ဒီမြေလုံးမြေလက်မြေရန်စီဥစီမံခန့်ခွဲမှုဥပဒေကိုထောင်ကူက၁၂ပထမဆုံးကျင့်သူတို့လွှတ်တော်နေပြီးတည်ပြုပေးခဲ့လို့သိရပါတယ်ခင်ဗျာ။ဦးသိန်းစင်သမားဦးသိန်းစင်လက်ထက်မှာပေါ့အခုအန်အေဂျီအစိုးရလက်ထက်မှာပြန်လဲပြင်ဆင်ချက်နဲ့ပြန်လဲတည်ပြုရရှိတယ်ဒါထူးခြားကွာဟသွားတာမျိုးရှိပါ ာကြည့်ပြီးမှမှာကတော့အဲဒီပုံမှန်20နှစ်ခါကလေးကိုသူတို့ကြားထားလိုက်တာပေါ့အဲဒီ20နှစ်ခါကလေးမှာကမိမိတို့လည်းမြင်ရင်လုပ်ကြည့်တဲ့လူတွေကဆောက်လာတဲ့နှစ်ပုံတည်းရမယ်ဘာပေါ်မှာလဲချေချေချေချေချေသူတို့မှာဟိုပြဿနာရှိတယ်ပေါ့အဲ့လိုမျိုးပေါ့အဲ့ဥစ္စာကို20ခွန်မှာပြည့်မှုပြည့်တယ်နဲ့တွားပြီးရအမှတ်ပုံမှန်20ခွန်မှာအဲ့ပုံမှန်20ခွန်မှာတော့ဘယ်လိုတတ်မှတ်လဲဆိုတော့အဲ့ဒီမိလိမိလမြေရေကိုလုပ်နေတာနဲ့အစိုးရတတ်မှတ်ထားတဲ့မိလိမိတိုင်းဒီရိုင်းထဲမှာခုလိမဲ့တဲ့နေရာပဲနဲ့လုပ်နေတယ်ဆိုစစ်တယ်နှစ်နှစ်နော်အများဆုံးနှစ်နှစ်ကမပြောတော့ဘူးဘာလို့ဒီချမှတ်နိုင်လဲဆိုတော့ကြောက်ဖုံးချက်ကပါလာတဲ့အခါကျတော့အဲ့ဒါကြီးကတော်တော်ဆိုးဆိုးဝါးဝါးဖြစ်သွားတယ်ပြန်ဆန်းပြန်ပါတယ်
နောက်ထပ်ပြည်နယ်ဆွေးနွေးမဲ့သူကိုဒီကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်ဒုမြေကွင်းကမိခမောမှာမို့
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့သိရတော့ဒီမြေလွတ်မြေလိုင်းမြေရဲ့စီမံခန့်ခွဲဥပဒေအရခုနကဥပစုပြောသွားပါတယ်6လအတွင်းမှာတောင်သူတွေကနေပြီးတော့ဟိုလျှောက်ထားမယ်ပေါ့နော်အကေမလျှောက်ထားဘူးဟောမဖြစ်ဘူးဆို6လကျော်သွားပြီဆိုဒီအရာတွေကအရေးလိုရပြီဆိုသဘောဖြစ်နေတယ်ဒါကဒုမြေကွင်းကပါဝင်တိုင်းသားဒီအဖွဲ့အစည်းတော်များအကြီးကြီးကန့်ကွက်နေကြပါတယ်ခင်ဗျာဒါကိုဖျက်သိမ်းမှုလေအဲ့တော့ဒီအရာနဲ့ပတ်သက်လို့ကြက်ကြလိုက်ကြဘာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြနိုင်မှာအရင်ဆုံး
အဲ့တော့ကတော့လည်းဆိုတော့ပထမဆုံးအနေနဲ့ကျမတို့မြန်မာနိုင်ငံကပြည်ရင်းစစ်ကြီးကိုလည်းအကြအေးခံကြရတယ်အခုကတော့ဒီမိုကရေစီလို့ခေါ်တဲ့ခေါင်းစဉ်အောက်မှာကအခုတခါကျမတို့တကယ်လို့ဒီ6လပင်းနဲ့မှမှတ်ပုံတင်ပြီးဆိုလို့ရှိရင်ကျမတို့အပြစ်မရှိတဲ့ဒီတောင်တလေဓမ္မတွေကဒါပြစ်မှုကျူးလွန်တဲ့လူတွေဖြစ်လာတာမြန်မာနိုင်ငံရဲ့ဒီဒီကြောင့်လည်းကျေးဇူးရှင်ဦးကြီးမြောက်လို့ခေါ်တဲ့တောင်တလေဓမ္မကိုကောက်ွယ်နေကောက်ွယ်နေပြောနေနောက်ဆုံးတော့တောင်တလေဦးကြီးမြောက်ရဲ့ဒါခေါင်းတွေကိုတုံးဖို့နေတဲ့ဥပဒေကြီးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ဒီဥပဒေကဒီဘဟုထုတ်ပြန်နေတဲ့ဥစားပေးတဲ့ဥပဒေတစ်ခုဖြစ်တယ်။ဒါဖြစ်လို့လည်းဆိုတော့အခုကြားနေတဲ့ရင်းချမ်းရေးဖြစ်စီရဲ့တုံးမူကြတဲ့ဒီဖက်ထရယ်ဆိုတဲ့စကားလုံးနဲ့လုံးဝကိုက်ညီမှုမရှိဘူး။ဒါလိုကိုက်ညီမှုမရှိဘူးလို့ဆိုရင်အခုကအကုန်လုံးကဘဟုကနေပြီးအစီအမံခန့်ခွဲ။ဒါပေမဲ့အခုလုံးလုံးစဲရှိနေတဲ့မြေလို့မြေလက်နေရာလို့အစိုးရအနေနဲ့တတ်မှတ်ထားတဲ့ဟာကရှိစရာကလုံးကျော်တော့အရာကဒါကတိုင်းရင်းသားတွေရဲ့ရှိနေတဲ့နေရာမှဖြစ်တယ်။ကျို့တော့မြေလျာလေးဆိုရှင်သားတွေကဒီတိုင်းရင်းသားလက်နက်တိုင်းတွေရှိနေသေးတဲ့နေရာမျိုးတွေမှာဖြစ်တယ်ပေါ့နော်တကယ်လို့ဒီဟာကြီးကဒီဆက်လက်ပြီးတော့အသက်ရှင်နေနေဆိုလို့ရှိတာကျွန်တော်တို့နိုင်ငံတည်းမှာပဋိပက္ခတွေပုံပြီးဖြစ်ပေါ်နေတယ်ဒါကဒီဘုဟုရရဲ့ဒီနယ်ဆိုးရရဲ့အခုတွားနေတဲ့ရင်းကြေးဖြစ်စဉ်ကြီးကိုတော်တော်လေးကိုဖြစ်ပြဿနာကြီးကြီးတစ်ခုလို့ဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကတော့နေရာမဲ့တွေလေးပြီးတဲ့ဆိုကျွန်တော်တို့နိုင်ငံမှာတိုင်းရင်းသားတွေကဒီတွေကနေရာမဲ့တွေလေပေါ့နော်ဒါဖြစ်လို့လဲဆိုတော့ကျမတို့အခုမုံပွားနေကြတဲ့ຢာတွေကိုဖတ်မှန်ပြီးတော့မုံမပွားစေချင်ဘူး။ဒါဖြစ်လို့လဲဆိုတော့အခုရှိနေတဲ့ကျမတို့နိုင်ငံနိုင်ငံထဲမှာ ตมารุตางินดาเดดาตางมาสุปันสินเนี่ยดิชื่อดีดาเวอาจารย์อูเมเจ้าตมารุทาเกยะเรมีเรเวชื่อเดชั่วโซโลชื่อเจ้าทาเกยะเรชั่วโซโลชื่อนังเกยดีเรเจ้าทับดีเรเวชื่อเดบานอมีลุมีละมีรันเสียละเมชื่ออะกูตมารุดิชื่อสินเนี่ยเทมมาเลดิสเตทเมนต์เนี่ยทัดตาเลดิไปตัสสายาตางินดาเรดิดาไลเตอเรอะจังเรอะเหมี่ยวเหมียทั่วละเดบานอดาอะปรุดิดาเรมามะชื่ออูมาโซโลชื่อชินดะมายอกะรินีดะมายอตมารุมงดะมายอ แล้วดีงามก็เป็นมาเยอะแสนแสนแสนมาเยอะพอเนาะแต่ว่าแต่สัญญาที่ได้ไล่ตาตมารุดีเพิ่นมาดีเยนุมีแล้วมีอย่างเชื่อไม่ใช่ดิวเดียนอกจากตมารุดีแม่ยามแม่บอกว่ายาวสีตาหน่อยเดี๋ยวนอกจากดีดีเดินมาขึ้นไปดีมียาเต็งเต็งหมดเลยปูเพื่อพิบวาสีหน่อยนะพอเนาะตมารุดีดูดูดูดูยังยังอยู่เลยไม่ใช่สีมันนอกจากดีมียาอยู่ลูกเดียวแล้วเนี่ยสีมันใช่มียาอุบลเลยอะขึ้นไม่ได้แต่แค่สั่งเลยเนี่ยลูกดอกเรามาอย่างเอาขึ้นเลยแต่ที่แม่ม ရတာဘယ်လောက်ပါနိုင်တယ်လဲပေါ့နော်ဒါသူတို့ရဆုံးပြချက်ထားတဲ့အပိုင်းမှာဒါလုံးဝမပါနိုင်ရတာတကယ်ပေါ့နော
်ခုနကပြိပခဖြစ်တဲ့နေရာတွေမှာရှောက်ထားဖို့ခက်တာတပိုင်းပေါ့နော်အကေပြိပခဖြစ်တဲ့နေရာတွေမှာဥမာရှောက်ထားခြင်းအဖြစ်တစ်ချိန်တော့တိုင်းသားဒေသတွေမှာခုနပြောလို့မြို့ဖလာရဆိုက်ခဲ့တာရှိမယ်ဓမ္မကြီးဆိုက်ခဲ့တဲ့မြေတွေရှိမယ်ဒီမြေတွေကအထောက်ထားခိုင်ခိုင်မာနဲ့မရှိဘူးလို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့တော့ဘာပြောဒီစီမံခန့်ခွဲမှုတွေထွက်လာမယ်ရှောက်ထားမယ်ဆိုရင်ဒါကပို့ပြီးတော့အားလုံးအဆင်ပြေမယ်ဒီတိကျကျဖြစ်လာမယ်လို့တော့မခံယူနိုင်ဘူးလား
ကျမတို့မြန်မာနိုင်ငံကအမြေယာနဲ့ပတ်သက်မယ်ဆိုလို့ရှိရင်တိကျချင်းလေးနဲ့မြေယာလို့ပြောမယ်မြေယာဒီစောက်ပုံတစ်ခုရှိနေကြတယ်ပါကျလို့လေဆိုတော့ဘ ਹੁ ဝကပဲချမှတ်ထားတဲ့နေရာတိောက်ပုံတစ်ခုပေါ့နော်ဟုတ်တယ်ကျမတို့ကအတိအမှတ်တစ်ခုခုပြုတ်ခဲ့တော့လိုအပ်တယ်ဒါပေမဲ့ဒီလိုမျိုးအပေါ်ကနေတဲ့သူဦးတယောက်ပဲလည်းကြီးအုပ်ပြီးတော့ဟိုဥစားဒီအတိအမှတ်ပြုတ်ခိုင်းနေနေအောင်ပါကျလို့လေဆိုတော့အခုရှိတဲ့နေရာအများကြီးရှိတယ်မတူကြဲပြားတဲ့နေရာကိုကျမတို့ဒီလိုမျိုးအတိအမှတ်ပြုတ်လုပ်နိုင်မှာလေဥပမာအာဖီတီနယ်မှာရှိတဲ့ဥမာတပ်ဆိုင်ရာတီနယ်လိုက်ရောသူတို့တွေရဲ့လောက်ပိုင်ချင်းတွေလောက်ဖုံးလုံးမျိုးဥမာတီနယ်ဆိုလို့ရှိရင်တီနယ်လိုက်သူတို့ရဲ့နေရာဥပဒေနဲ့ပတ်သက်ဒီလိုမျိုးစီမံခန့်ခွဲမှုလည်းဒီလိုမျိုးတမ်းမှန်လည်းဟာအခုရှိနေတဲ့ဒီနေရာရဲ့ဒီကြောင့်မလဲဒီစောက်ပုံတွေ့ရ structure တစ်ခုကိုချင်းလင်းနေကြဘူးနောက်တစ်ခုကျတော့နေရာနဲ့ပတ်သက်ပြီးတော့နေရာပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ချင်းလင်းပြတ်တာရဲ့ဘုံစားတွေ့ရရန်နေရာတစ်ခုလည်းဖြစ်နေကြဘူးတကယ်လို့ကျမတို့ကဟုတ်ပြီကျမတို့ပုံစံခဏရပြီတကယ်ပဲဒီတောင်းတီလေးကျမတို့ရဲ့ဘဝကလုံခြုံသွားမလားဒါကလုံးဝမလုံခြုံဘူးဘာဖြစ်လို့လဲဆိုတော့ပုံစံခဏရလိုက်တာနဲ့ဥပမာအားဖြင့်ကျမတို့တိုင်းရင်းသားတွေဒေသတွေမှာရှိတော့ရဲ့ခဏထုံသားနေနေရာနဲ့ပြန်ကြည့်နေဆိုလို့ရှိတာကျမတို့အချိန်ချင်းထဲမှာတွေးခွဲရရမျိုးတွေဖြစ်လာတယ်ပေါ့နော်ဒီကဲလို့တို့တို့ရဲ့
တက်ကျွန်တော်တိတ်ဆာမရှိလို့ပါတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်လဲခင်ဗျာဘာလို့အစိုးရကတပတ်ပြီးတဲ့ဟာကြောင့်လားသွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်ပါလဲခင်ဗျာအချင်းချင်းကြားထဲမှာ
သွေးခွဲတဲ့ဟာဆိုတာပုံစံခုနဆိုတာကျမတို့ဗန်ထဲမှာပတ်စံလုံးတွေဒီနေ့ချင်းလို့ရတယ်နောက်ပြီးကျမတို့တောင်းပြီးလဲကျမတို့ကဒီဟာကနေရာကိုဒေသပေါ်မှာဒါအရောင်းစားလို့ရတဲ့အရာတစ်ခုကိုစိတ်မျိုးတွန်းအားပေးတယ်နောက်တစ်ခုကျတော့ဒါဖတ်ထွေးဦးစားမပေးတဲ့စနစ်လေးတစ်ခုဖြစ်တယ်တကယ်လို့ကျမတို့ကဒီဟာကိုအမှတ်ပြုဖို့ခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်ကျမတို့စိတ်မှန်တဲ့နေရာဖတ်ထွေးတစ်ခုပေါ်ပေါက်လာမှဒါဒီမြန်မာနိုင်ငံရဲ့နေရာတက်တနာကြီးကိုကောင်းကောင်းချီးချင်းလင်းနိုင်တယ်လို့ကျမတို့ယုံကြည်ထားရပါတော့
ဟုတ်ကဲ့မိခမွန်ဥပစုလေးလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဥတူနန်းကတော့ကချင်ဝိုင်းမော်ဒေသစမဒေသကမြေယာကဝေးအဖွဲ့ကြီးရပါဥတူနန်းကိုတိုင်ကလည်း IDP ကိုတိုင်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဥတူနန်းရဲ့စိုးရိမ်ချက်ကိုအရင်ဆုံးပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နေရာကတော့အခုမှဒီစစ်ဆောင်ထားတဲ့နေရာတွေမှာဒီငွေကြေးကုမ္ပဏီတွေကရောက်နေပါတယ်။ဒီဥပဒေထွက်ပေါ်လာတဲ့အခါမှာဒီမြမလင်းချင်းမူစာပေမှာရောမြေလို့မြေလားနေရာများကိုရှောက်ထားနိုင်ကြောင်းဆိုတဲ့ဟာတွေလည်းဖတ်ရတယ်ပေါ့နော်။အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာ IDD တွေကကိုယ့်နေရာမှာလည်းမနေနိုင်၊ကြက်မြေချင်းမှာကျွန်တော်တို့နေနေရတယ်။အဲ့ဒီချိန်မှာကျွန်တော်ဒီဥပဒေတွေကဘာကြောင့်ကြောင့်လဲဆိုတာလည်းကျွန်တော်မသိဘူး။ဘာကြောင့်ဒီလိုထွက်ပေါ်လာလဲဆိုတာလည်းကျွန်တော်မသိဘူးပေါ့။အဲ့တော့လုံးလုံးစေအဖြစ်ပြမှာကျွန်တော်တို့ကပုံပြီးဒီလေးကိုရောက်နေတယ်အဲ့တော့ကျွန်တော်တို့စိုးရင်ချက်တွေကအများကြီးဖြစ်နေတာပေါ့နော
်အဲ့ဒါ
ကြောင့်ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ ဦးတူနန်းတို့ကအခုက IDB ဖြစ်နေတဲ့ခါကျတော့အရင်မြို့ဖလာလုပ်ခဲ့တဲ့မြေတွေကိုပြစ်ထားခဲ့ရတယ်အဲ့တော့ဒီမြေတွေမှာအခုကဘာတွေလုပ်နေလဲ
ဒီမြေတွေမှာအခုချိန်မှာတရုတ်မပြောတယ်အဲ့ကုမ္ပဏီတွေဝင်ရောက်လာနေပါဘူး
။အဲ့ဒါကဒေသအာဏာပိုင်ကလုတ်တာလားကုမ္ပဏီတွေနဲ့လုတ်တာလားဒီတိုင်းဝင်လုတ်တာလားဘယ်လိုပုံစံမျိုးလဲခင်ဗျ။
ခိုင်းစင်ကြတဲ့ကုမ္ပဏီဟုတ်ကြတယ
်။ဟုတ်ကဲ့အခုဥတုနန်းတို့ရဲ့စိုးရိမ်ချက်နဲ့ပတ်သက်ပြီးတော့ဥတုနန်းတို့သက်ဆိုင်အာဏာပိုင်တို့ဘယ်လိုပုံစံမျိုးနဲ့တင်ပြမလဲကိုကူရာရဲ့ IDB ဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့
ဒီ IDP ရဲ့အခွင့်အရေးရှိတဲ့အတိုင်းပဲဒီမျိုးမျိုးလမ်းဥပဒေဆိုတာကကျွန်တော်တို့ IDP တွေမှာမရှိခဲ့ဘူးပေါ့နော်ကျွန်တော်တို့ကလောက်ကင်စားတောက်ခဲ့တယ်အဲ့တော့မျိုးမျိုးလမ်းမျိုးရင်းတွေကျွန်တော်တို့ဘက်ကတော့မဖြစ်သေးခြင်းပေါ့အဲ့ဒါတခုခုကျွန်တော်တို့ IDP တွေဘက်ကနေဒီလိုပြသပေးနိုင်မလဲဆိုတဲ့အတိုင်းတွေလည်းကျွန်တော်တို့စဉ်းစားမိပါတယ်အဲ့တော့အခုချိန်မှာဒီဥပဒေတွေရဲ့အကြောင်းကိုလည်းကျွန်တော် IDP တွေကလည်းနားမလည်ဘူးနော်အဲ့ဒါကြောင့်ဟုတ်ကဲ့ဒီလိုလောက်ရ
ဒီမြေယာဥပဒေနဲ့ပတ်သက်လို့တချို့တိုင်းသားဒေသတွေမှာအထူးဖြင့်ပြည်ပခါဖြစ်နေတဲ့တိုင်းသားဒေသတွေမှာတခြားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းသူတို့တရားဥပဒေတွေရှိပါတယ်ဥပမာဆိုကရင်ဘက်မှာလိုမျိုးပေါ့နော်ကချင်ဘက်မှာက KIA ရောတတ်တတ်ဒီမြေယာနဲ့ပတ်သက်လို့ဥပဒေမျိုးတွေရှိပါလားခင်ဗျာ
ဒီမြေယာဥပဒေ policy ချထားပြီလို့တော့စားတော့တိုင်းရတယ်ဒါပေမဲ့ဘယ်လိုချထားလဲဆိုတော့ကျွန်တော်တို့မသိရဘူးပေါ့
တော်ရှင်ဒီအချို့အလှည့်ပေးကြပါလေအရင်ဆုံးကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အစိုးရရဲ့စစ်တပ်ရဲ့အာနော်တို့ရဲ့ရိုးသားမှုဖြစ်ဘူးဆိုတော့အခုပို့ပြီးတော့ရောက်လုံးပေါ်နေတာပဲကျွန်တော်ကမြင်ရပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းသားဒေသတွေမှာနော်မြေလို့မြေရန်စရာမရှိပါဘူးခင်ဗျာဘာဖြစ်လဲဆိုရင်နော်ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကနော်တို့ရဲ့တုံးဆောင်ချက်အတို့ရဲ့တိုင်းထွာချက်ရှိတာကြီးတာပဲအဲ့အကြောင်းကိုအခုအစိုးရကသူတို့ရဲ့လုံဆောင်ချက်အရတော့စစ်တပ်ရဲ့ပူဆိုးလို့ဖြစ်နေကြတကယ်လို့များနော်သူတို့ကမတ်ပုံတင်ရမယ်ဆိုရင်မတ်ပုံတင်တဲ့စိတ်ချအာနော်အဲ့ဒီမှာအဲ့စီးရင်ဝင်သွားပြီဆိုရင်နော်အောက်ခွန်ပေးရတော့မယ်အောက်ခွန်ပေးတာကိုနော်စစ်တပ်ဘက်ကရောက်သွားမယ်နော်စစ်ရင်အားဖြစ်တဲ့ဘက်ကရောက်သွားမယ်တကယ်လို့မသွင်းတဲ့ဥစ္စာကြတော့နော်တကယ်လို့ပြင်ပမှာဖြစ်သွားတဲ့ဥစ္စာသူတို့အားလုံးသိတဲ့သဘောဖြစ်နေပါလိမ့်အဲ့အကြောင်းကိုကျွန်တော်အနေနဲ့ကဒီပြန်ယူခဲ့ပြီးနေဘယ်လိုလုပ်မလဲ။နောက်တိုင်းသားခွက်ပြီးနေဘယ်လိုလုပ်မလဲ။အဲ့ဒါကိုအမြန်တော့လုပ်ဖို့လိုအပ်ပါတယ်။
ကျွန်တော်ကိုတီးလက်မှုကိုဒီမှာနည်းနည်းမေးချင်ပါတယ်။ခုနကမေးခွန်းနဲ့ဆက်ပြီးတော့ပါခုနကကျွန်တော်ပြောသလိုဒီမြေယာဥပဒေနဲ့ပတ်သက်လို့မြေလွတ်မြေယာဥပဒေနဲ့ပတ်သက်ပြီးတော့ဆွေးအဆွဲတဲ့အခါမှာမြေလွတ်မြေယာကင်းပြီးတယ်မှာမရှိဘူးလို့ကိုတီးလက်မှုပြောတယ်။အဲ့တော့အဲ့မှာကင်းပြီးတယ်မှာအုပ်ချုပ်ရေးပိုင်းတချို့ဝင်နေတဲ့ဒီ KNU တို့ဘာလို့မှောဒီမြေလွတ်မြေယာနဲ့ပတ်သက်လို့ဖြစ်ဖြစ်မြေယာနဲ့ပတ်သက်လို့ဥပဒေတိကျသူလုပ်ထားတာရှိလို့လားစီမံခန့်ခွဲမှုလုပ်ထားတာရှိပါလား
အဲ့ဒါရှိပါလေခဏရှိပါလေခဏဆရာတို့တိကျလာလေ့လာကြည့်ပါကျွန်တော်ပြောတာမျိုးလို့ရှိရင်
အဲ့တော့မြေလွတ်မြေရန်စီမံမှုကိုမြေလွတ်မြေရန်အကင်းပြီးနဲ့စီမံမှုကို KNU နေနဲ့တေချာစီမံပေးနိုင်တဲ့အနေအထားရှိပါလား
ဟုတ်ကဲ့ရှိပါလေခင်ဗျရှိပါလေတကယ်လို့တို့ကနော်ဒီလိုနော်အစိုးရအဖွဲ့ကြီးကလှုပ်ဆောင်မယ်ဆိုရင်တို့ကျွန်တော်ကင်းပြီးလူရဲ့လေယာဉ်မျိုးကလူမှုဖြစ်သွားတာက
အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတီးလက်မှုတို့ကလက်မခံဘူးဆိုတဲ့အစိပ်ပိုင်းက KNU တစင်းအစီအတော်မှာဘယ်လိုပုံစံမျိုးနဲ့အစိုးရကို complain လုပ်မလဲ
ဟုတ်ကဲ့ခင်ဗျာဒီကတော့တို့ရဲ့တိုင်မြင်မှုတို့ရဲ့ခြေမြင်မှုမှာလည်းမူတည်ရတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလက်မှုကျေးဇူးပါခင်ဗျာကျွန်တော်ဦးတင့်ငွေဆိုရဲပေးစာဆောင်ဖတ်ချင်ပါတယ်သူကဒီဆွေးနွေးပွဲအတွက်ပေးဖို့လာတာပါမြေလွတ်မြေလက်စီမံခန့်ခွဲမှုဥပဒေရတဲ့မြေလွတ်မြေလက်အသုံးပြုခွင့်လျှောက်ထားဖို့တက်ဆိုင်ကနှိုးဆော်ခဲ့တဲ့နောက်တိုင်းသားဒေသတွေအထူးဖြစ်ဒီပရိပခဖြစ်တဲ့ဒေသကတောင်သူတွေတော်လေးကြည့်တတ်မိပါလေဒါကလေဒီဥပဒေရလျှောက်ထားခွင့်6လအတွင်းလျှောက်ရမယ်ဆိုတော့စစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့လေယာဉ်အိုးအိမ်တွေဆွန့်လွတ်ထွက်ပြေးလာတော့ဘယ်လိုပြန်လျှောက်မလဲဗျာတဲ့ညီညာရတော့မှပဲမိမိရက်ရွာပြန်အမှလျှောက်ထားနိုင်မှာပါတဲ့စစ်ဘေးရှောင်တွေရဲ့ဒီလေယာဉ်တွေဟာအစိုးရရဲ့စီးရင်မှာမြေလွတ်မြေလက်စီးရင်ဖြစ်နေမှာအသေးကြပါတဲ့ဒါကြောင့်မလို့ဒီဥပဒေရပြိပခဖြစ်နေတဲ့နေရာကတောင်သူတွေရဲ့လေယာဉ်မြေတွေဟာဆုံးရှုံးသွားနိုင်ပါတယ်တဲ့ဒါကြောင့်တိုင်းသားပြည်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေကအသေးအံကိုကန့်ကွက်နေကြပါတယ်ပြတ်တမ်းပြီးတော့ဥပဒေဖြစ်နေတဲ့အတွက်အစိုးရကအကောင့်ထဲဖော်တဲ့နေရာမှာတရားမျှတမှုအတွက်အကောင့်ထဲဖော်မှုကိုခိတရက်ဆိုင်ပြီးတော့ချွင်းချက်အနေနဲ့တော့ပြိပခဖြစ်နေတဲ့နေရာတွေကိုခြံလှပ်ပြီးအကောင့်ထဲဖော်ဆောင်ရွက်နိုင်အောင်သူ့တော်ကိုပြန်လည်တင်ပြပြင်ဆင်နိုင်အောင်ဆောင်ရွက်တက်ပါလေလို့ထင်မြင်ယူဆပါတယ်တဲ့ဒါကဥတည်ငွေရဲ့သူ့ရဲ့အမြင်ကိုပေးပို့တာပါဒါနဲ့ပတ်သက်လို့ဥပစုပဲမိကြပါလေခုနကကျွန်တော်အဲ့ဒါနဲ့ပတ်သက်လို့လည်းပြောပါတယ်ပြိပခဖြစ်တဲ့နေရာတွေမှာမြေလွတ်မြေရန်ကိုစီမံခန့်ခိုးဖို့အတွက်အထက်ဖြစ်နေတယ်ဒါဆိုရှင်ပြိကမဖြစ်တဲ့တခြားနေရာတွေဥမာတခြားနေရာတွေမှာလုပ်ရင်ရောပြန်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်တင်ပါစုဥတည်ငွေရဲ့ဒီအယူဆပြောဆိုနေတဲ့ပတ်သက်လို့ဥပစုဘယ်လိုမြင်ပါလဲခင
်ဗျဥတည်ငွေမှာတော့ပြောင်းလဲချက်ရှိတာပေါ့ဒီလိုဒီလိုပြောအဲဒီလိုဒီလိုဆိုဒီမှာတော့အတိတ်ပဲဖွင့်တာ။ဒါမြေရင်းဆိုဒီမှာအတိတ်ပဲဖွင့်တာပေါ့နော်။အတိတ်ရဲ့ဆက်ရအတိုင်းအောင်တပိုင်းပဲ။ဒါကြောင့်ဒီလိုဒီလိုမြေရင်းကိုတောင်းတဲ့နေရာမှာကြာတော့ကျွန်တော်တို့ဝေဖန်မှုပေါ့နော်။အဲမှာစင်းဥစည်းထားတာ။ဘယ်အမြင်စင်းထားတော့လို့စင်းဥစည်းထားတာကသောမြေလူလူမြေရန်ဆက်မှာ။နေရာမြေရန်တွေဒီတော့လက်သားတဲ့ဥစ္စာကမြေလူလူမြေရန်ပေါ့။တင်တော့ပေါ့။တင်တော့မပါဘူးပေါ့။အိုက်ကြတဲ့ဟာကိုမြေလူလူမြေရန်ကိုဆက်မှာ။အဲ့တော့ဟုတ်ပြီ။ဒီလိုသမိုင်းကိုပြန်ကြည့်လို့ရှိလို့ရှိတယ်။ဒီလိုကိုယ်နဲ့တန်းခဲ့တာ။ဒီတိုင်းတွေကဒီတိုင်းဆိုင်တယ်ဒီတိုင်းရောပေါ့ဗျာ။အဲ့တန်းခဲ့တဲ့ဒီတိုင်းဆိုင်ပြီးဒီလိုကော့ဖိတ်တွေအစားဥပဒေတွေအစားတိုင်းပြီးတဲ့ဥစ္စာကိုပြန်လည်းထုတ်။အဲ့ပြန်လည်းထုတ်ပြီးတော့အဲ့ဒါကတိကျခြင်းဆိုပြီးဖြစ်တယ်။အဲ့ဒါကဟိုခေတ်ကလည်းဒီစားဖြစ်မှာလုပ်ဖြစ်မှာပေါ့။နှစ်ပုတ်တည်းနဲ့ဖြစ်။အဲ့ဒါကတိကျတဲ့တိုင်းရလေးတွေကိုင်းမှာ ိတ်တံတပြေမတရားလေးတွေကိုဥပမာပြောလို့ဒီတိုက်တံလေးတွေကိုအဲ့တော့ဘာလဲဆက်ပြီးမှစာပေးပေါ့အဲ့တော့ဒမဲဥပဒေကိုလေးလို့ခေါ်အဲ့ဒမဲဥပဒေကိုင်းရင်အောက်ဖြစ်ပြီးမှစာပေးဆိုတော့ဟိုတိုက်တံကိုကိုင်းနေတယ်အဲ့ဒီကိုင်းနေတာကျွန်မမသိရသေးတဲ့အတွက်ဒီအမှတ်တမ်းတွေလည်းမရှိသေးတဲ့အတွက်အဲ့ဒီကောင်လေးကဒီလိုမျိုးလည်းရအဖြစ်သတ်မှတ်ခံနေတာဒါကြောင့်သာမန်တိုင်းသားတွေဒီကုန်းအတူတူမှုဟာဒီလိုမျိုးမှာပတ်ပါရဲ့ဒီကိစ္စတွေရောလို့ဒီလိုရှိရင်မမြင်ဥပုံတွင်းနေရဲ့ OS ကွင်းနေရဲ့သာမန်တိုင်းသားတွေအတူတူနေတဲ့ညီညီတွေဟာဒီလိုမျိုးလည်းရအဖြစ်သတ်မှတ်ခံရတာဘာမှပြည်ပြပါလားပြည်သွားလဲဆိုတော့အဲ့ဒီ project တွေအပြင်အဖွဲ့လိုက်တဲ့ဒီလိုမျိုးလည်းရရှိမှာခံလို့အဖွဲ့ဆိုတဲ့နောက်ရတဲ့အဖွဲ့ကဆက်လိုက်ပြီးတော့အဲ့ဒီလိုမျိုးလည်းရလေရကြည့်ခဲ့တဲ့အချိန်မှာအဲ့ဒီလိုတွေနဲ့အရာတွေခဲ့တဲ့အခါကျတော့ဘုရားရှင်ရဲ့လက်လာတဲ့မမြင်ဥပုံတွင်းနေ OS ကွင်းနေအဲ့ကြောင့်ဒါမှမဟုတ်ဒီကပါသွားခဲ့တာ။အဲ့ဒါကျွန်တော်တို့ဒီမှာအခုပြောချင်တဲ့ကိစ္စလုံးတဲ့အချိန်မှာဒီငွေနဲ့စက်ပန်းကစက်ပန်းဝင်တယ်လောက်ကပြောချင်တာလုပ်ခဲ့တဲ့ချိန်ကိုပုံခါပြီးတော့ပြန်တုံးတယ်။အဲ့တော့အဲ့ဒီတုံးတဲ့ဥစ္စာကဒီဥပဒေရဲ့အောင်မြင်ချက်တစ်ခုဖြစ်တယ်။ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတွက်အခက်အခဲတွေဖြစ်တယ်။စာမျက်နှာတွေကအခုအကန့်တွေခါတော့ကျွန်တော်အစိုးရဒီချက်ချက်နားမှန်ရတော့မယ်အိတ်ပါရှိ။အခုကျွန်တော်တို့ဒီမှာလူသားရေးအလုံးစားမှုလူဝါဒပေါ့နော်။ဒီစနစ်လိုက် policy တစ်ခုကိုကျွန်တော်ပြောတယ်ခေါင်းကြီးဆက်ချောင်းပါကျွန်တော်ကဆက်ချောင်းပါနော်အတူတူမှာဆိုကြတယ်ဒါနဲ့အားကြီးကအကောင်းဆုံးဟုတ်ပြင်တယ်သူ့ရဲ့အခက်ဖြစ်မှာတော့တိုင်းရင်းသားလူမျိုးများယူပြီးတုံးဆောင်မှုအခွင့်အရေးများဆိုပြီးတော့ဖြစ်တယ်ဖြစ်လာဒီအနေနဲ့လည်းနော်ကျွန်တော်အမျိုးသားတွေတုံးဆောင်မှုဥပဒေတရားပေါ်ပေါက်လာလို့ကျွန်တော်တို့ကြိုးစားကြ
ရှင်းလင်းသိချင်တာကအခုအစိုးရကလုပ်နေတဲ့ဒီဥပဒေမှာစီမံခန့်ခွဲမှုကိုဟိုဆန့်ကျင်တဲ့လူတွေကပေါ့စီမံခန့်ခွဲမှုကိုလက်မခံနိုင်တာလားမယုံကြည်တာလားဒါမှမဟုတ်ရှင်မြေတွေကအကယ်၍တင်းယူခံပြီးတော့ကုမ္ပဏီတို့လက်လွှဲသွားမှဆိုရင်လားတိကျပြောမှဆိုဘယ်အတွက်ဆိုရင်လားလဲ
ဘယ်မှာရင်းနေလဲလေလေလေဒီတိုင်းလေလေအပုံဆိုးရင်ကတော့အခုပြောတဲ့အချက်၃ချက်ကလုံးကိုဆိုရင်ကြားအဲ့ဒါရက်စက်ကလေးဒီမှာပါဒီရက်ကြီးကိုကြားလိုက်ရင်ဒီရက်ကြီးကလေးကိုတကယ်ထဲလုံးလိုက်တဲ့အချိန်မှာတကယ်လုံးတဲ့လူတွေကလို့ဆိုရင်တိုင်းလာရင်အတန်လေးနဲ့နားဆင်ပြီးတော့ဒီကနေ့တစ်ချက်ကိုကောင်းကောင်းမဟာဒီယာတရက်ကိုကောင်းကောင်းမချနိုင်ပဲလေသူ့ပြည်ကနေကောင်းကောင်းမလုပ်နိုင်လဲလေအရင်အချိန်ကိုလုံးလိုက်တဲ့အချိန်မှာတိုင်းလာရင်ဆိုရင်ကတို့ကျေကျေတော့ဟုတ
်ကဲ့
ဆိုရရင်အနေထားလေးဟာဒီလိုဆိုကျွန်တော်တို့ဒီနေ့ခက်ခက်ပြန်ပြီးတုံးတက်ပြီးတော့ဒီဥပဒေတွေကိုတိုင်းသားတွေအတိုင်းလေးနဲ့တိုင်းသားတွေရဲ့အခွင့်အရေးဒီဟာကိုကြီးနိုင်ငံသားတွေလေးဟာအခွင့်အရေးကိုဆိုရရင်လွှမ်းမိုးပြီးနည်းနည်းဆော့ပြီးတော့နည်းနည်းမဟုတ်တော်တော်ကိုဆော့လိုက်ပြီးတော့မှပြန်ပြီးတော့ရေးဆဲဖို့နော်ဒါမှမဟုတ်အတွက်တွေရေးဆဲရတာဒါမှမဟုတ်တော့မှဒီချီးပြီးသားဥစ္စာတွေကိုပြန်လို့လိုအပ်တယ်လို့ထင်ပါတယ်တိုင်းသားတွေဆိုရင်ဒီကဒီဥပဒေတွေပေါ်မှာကျေးဇူးရှိနေတယ်ဆိုတာကိုအစိုးရလက်ခံပြီးတော့လုပ်တယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွနေပြီတဲ့တိုင်းလူလူတိုးတက်ရေးမိဖွဲ့ဖွဲ့ကဥပစုဒုမြေကွယ်ကမိခမောအချင်းဝိုင်းမော်ဒီရာမီယာကာကွယ်ရဲ့ဥတုနဲ့တနေ့ပရော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်အစီအစဉ်ဒီမှာပဲကျန်နာကွယ်ပြပါခင်ဗျာ
ကစားညို့အစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်တိန်ကီထိုက်ပါရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
မက္ကဆီကိုနယ်စပ်တစ်ချောက်နယ်စပ်တစ်တိုင်းကာယမှုကိစ္စဟာနိုင်ငံတော်အတွက်အရေးပေါ်လောက်ရမယ်အလုပ်ကိုတုံ့ပြန်လှုပ်ဆောင်တာလို့ကြေညာရင်းလွတ်တော်မတ်တွေဘက်ကလုံလောက်တဲ့ရန်ပုံငွေချမပေးရင်အစိုးရရန်တရားလဲပတ်မှုတွေရပ်တန့်အောင်လှုပ်ဆောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချိန်ချမှုနဲ့တူအင်ကန်နဲ့မှာသမ္မတအင်ဗျူရုံကန်နဲ့မှာသတင်းတောက်တွေရှိမှာပဲသမ္မတနဲ့ဒီမိုကရက်တစ်ပါတီကခေါင်းဆောင်တွေကြားမပြေမလည်ဖြစ်ခဲ့ကြပါတယ်ကနေဒါနိုင်ငံမှာအဖမ်းဆီးခံထားရတဲ့ဟောင်းဝေနိပညာကုမ္ပဏီကြီးရဲ့ဗန်နိုင်းဆန်အကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေချိန်မှာပဲကနေဒါရုံးကအင်ကာနဲ့မှသူ့ကိုအာမခံပေးလိုက်ပါတယ်။ဒီတရုတ်နိပညာကုမ္ပဏီအကြီးအကဲကိုအမေရိကန်ပြည်ထောင်စုရဲ့ပန်ကြားချက်အရကနေဒါအစိုးရကဖမ်းဆီးထားခဲ့ပြီးတဲ့နောက်ကနေဒါနဲ့တပ်လူကြားတင်းမာမှုတွေတိုးနေချိန်မှာပဲတရုတ်အစိုးရကကနေဒါတန်တမန်ဟောင်းတဦးဖြစ်တဲ့မိုက်ကယ်ကော့ဖရစ်ကိုဖမ်းဆီးထားလိုက်ပါတယ်။Google ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဆန်တာပါချာကနိုင်ငံရေးဗက်လိုက်မှုမရှိဘဲ Google ကုမ္ပဏီကိုလှုပ်ဆောင်နေတာပါလို့ American Outlet တရားရေးကုမ္ပဏီကိုမနေ့ကပဲပြောကြားခဲ့ပါတယ်။တရင်ရင်းမြစ်တွေရနိုင်တဲ့နေရာစုံရှိတဲ့အထက်မှာလက်ရဘက်ကလူတွေရောလက်ဝဲဘက်ကလူတွေရှိကပါတရင်တွေရခဲ့တဲ့အတွက်စုံလင်ကွဲပြားမှုပေါ်အခိုင်အခြေခံပြီးတော့အသေးစားလှုပ်ဆောင်နေတယ်လို့လည်း Google ကပြောပါတယ်။မြန်မာနိုင်ငံမှာရွန်ဂျာမွတ်စလင်တွေပေါ်မှာချက်ဖက်နှိမ်နှင်းမှုဟာလူမျိုးလုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်လွှတ်တော်ကဒီကနေ့ပဲဆုံးဖြတ်ချက်ချလိုက်ခဲ့ပါတယ်
။ကျေးဇူးပါရှင်ဒေါက်ခင်မျိုးတက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင် အင်ဂျင်နီယာကတော့ Darryl Smith ပါ ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကပရိသတ်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.